American ပြည်ထောင်စုဟာကမ္ဘာမှာဒီမိုကရေစီအားအကောင်းဆုံးနိုင်ငံစည်းအဆင့်ကနေရှော့ကျသွားပြီဆိုတော့အင်တာနက်မှာပြန့်နှံ့နေတဲ့အငင်းပွားနေတဲ့သတင်းကိုအချက်အလက်တွေကိုစမ်းစစ်နေတဲ့ snopes.com website ကနေမှန်ကန်ကြောင်းတောက်ကြနေကအတည်ပြုခဲ့ပါတယ် Christian Left လို့အမည်ပေးထားတဲ့အဖွဲ့ကနေ American ဟာအရင်ကဒီမိုကရေစီအရှိဆုံးနိုင်ငံပေါင်း20စင်းထဲမှာပါနေပေမဲ့အခုတော့မပါတော့ဘူးလို့သူတို့အင်တာနက် website မှာဖော်ပြခဲ့တာဖြစ်ပါတယ်။2006ခုနှစ်ကနေစတင်ပြီးကမ္ဘာပေါ်မှာအစိုးရတွေရဲ့အုပ်ချုပ်တဲ့ပုံစံတွေနဲ့သူတို့ရဲ့စွမ်းဆောင်ရည်တွေကိုစမ်းစစ်သုံးသပ်ပြီးစည်းရင်းပြုစုထုတ်ပြန်ခဲ့တဲ့ The Economics Magazine ရဲ့နှစ်စဉ်ညွှန်းကိန်းကို snopes.com website ကကိုးကားဖော်ပြခဲ့ပါတယ်။2018ခုနှစ်ဒီမိုကရေစီညွှန်းကိန်းအတွက် The Economics Magazine က2018ခုနှစ် January လမှာစမ်းစစ်လေ့လာမှုတွေပြုလုပ်ပြီးထုတ်ပြန်ခဲ့တဲ့နိုင်ငံအလိုက်အဆင့်တွေအရဆိုရင်American ပြည်ထောင်စုဟာဒီမိုကရေစီအပြည့်အဝရှိတဲ့နိုင်ငံကနေအပြည့်အနာစာမကင်းတဲ့ဒီမိုကရေစီနိုင်ငံအဖြစ်ရှော့ကျခဲ့တာဟာဒုတိယအကြိမ်မြောက်ဖြစ်ပါတယ်။2018ခုနှစ်ဒီမိုကရေစီညွှန်းကိန်းအတွက်ကမ္ဘာပေါ်ကတီးခြားလွတ်လပ်တဲ့နိုင်ငံပေါင်း165နိုင်ငံနဲ့ဒေတာနှစ်ခုတို့ကို The Economics Magazine ကစာရင်းပြုစုထားရမှာမြန်မာနိုင်ငံကိုအဆင့်120ဖြစ်ဖော်ပြထားပါတယ်ရှင်။